ဖင်နီဆိုလာတိုက်ခံဒီသမရကူစလေလောင်းဖြစ်တဲ့အက်ဒမန်ဒိုဂွန်ဇလက်စ်ဟာတနင်္ဂနွေနေ့တုန်းကစပိန်နိုင်ငံကိုရောက်ရှိပြီးတော့ခိုလုံငွေတောင်းခံထားတယ်လို့စပိန်အာဏာပိုင်တွေဘက်ကပြောပါတယ်။ဖင်နီဆိုလာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကအငင်းပွားပွဲရွက်ောက်ပွဲကြောင့်လို့နိုင်ငံရေးနဲ့တနမာကြီးအကြက်တဲတွေကြုံတွေ့နေခြင်းမှာပဲအတိုက်ခံခေါင်းဆောင်ကတိုင်းပြည်ကနေပြီးတော့ထွက်သွားခဲ့တာပါ။ရွက်ောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးတော့သမရနီကိုလတ်စ်မာဒူရိုကကြေညာတဲ့အပေါ်မှာအတိုက်ခံခေါင်းဆောင်ဂွန်ဇလက်စ်ကပြန်လည်စိန်ခေါ်ပြီးတော့ရွက်ောက်ပွဲအငင်းပွားမှုတွေဖြစ်ခဲ့ပါတယ်။အဲ့နောက်တက်ခန့်ခေါင်းဆောင် Gonzalez နဲ့သူ့ရဲ့ဇနီးဖြစ်သူတို့နှစ်ဦးစပိန်စစ်ခြေစိုက်စခန်းတစ်ခုကိုဆက်ရောက်လာတာဖြစ်တယ်လို့စပိန်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။အသက်85နှစ်အရွယ်တက်ခန့်ခေါင်းဆောင် Gonzalez ဟာယူကော့ပွဲမှာနိုင်ရခဲ့တယ်လို့ American EU နဲ့ဒေသတွင်းနိုင်ငံကြီးတွေကရှုမြင်ထားကြပါတယ်။ Venezuela အာဏာပိုင်တွေကဒီတက်ခန့်ခေါင်းဆောင် Gonzalez ကိုဖမ်းရမ်းထုတ်တဲ့နောက်ပိုင်းရဲ့သတင်းပတ်တစ်ပတ်ကြာသူ့ရဲ့တိုက်ပီကနေပြီးတော့ထွက်ခွာလာတာပါ။ဒီနေ့ဟာ Venezuela နိုင်ငံရဲ့ဒီမိုကရေစီစနစ်အတွက်ဝမ်းနည်းစရာကောင်းတဲ့နေ့ပါပဲဆိုပြီးတော့ EU ရောပါသမဂ္ဂရဲ့နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲ Joseph Borrell ကကြေညာချက်ထုတ်ပါတယ်ဒီမိုကရေစီစနစ်မှာဘယ်နိုင်ငံကြီးခေါင်းဆောင်ကမှတခြားတနေနိုင်ငံမှာမဖြစ်မနေခိုလုံရတာမျိုးမရှိသင့်ဘူးလို့လည်းသူကပြောပါတယ်နိုင်ငံကြီးတည်ငြိမ်မှုရရှိဖို့အတွက် Gonzalez ကိုအာဏာပိုင်တွေဘက်ကလမ်းကြောင်းဖွင့်ပေးခဲ့တာဆိုပြီးတော့ Venezuela ဒုတိယသမ္မတက Instagram လူမှုကွန်ရက်မှာရေးပါတယ်ယူရိုကာရာကတ်စ်မှာရှိတဲ့စပိန်တန်ယုံမှာသူ့သဘောနဲ့သူခလုံသွားပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံကနေထွက်ခွာသွားခဲ့တာဖြစ်တယ်ဆိုပြီးတော့လည်းရေးပါတယ်ခင်ဗျာ